ပြောင်းနိုင်ငံကပနာမာတူးနှောင်းကိုထိတ်ချုပ်တိုင်းအောင်လက်ခံနိုင်ပွဲမရှိဩစာပေးနေတာကြောင့်အမေရိကန်အနေနဲ့အရေးယူဆောင်ရွက်ဖို့ဖြစ်လာနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကပနာမာကောက်ဆောင်တွေကိုတင်းငွေနေကပြောလိုက်ပါတယ်ပနာမာသမ္မတဟိုဆေရောဘူလီနိုနဲ့နိုင်ငံခြားရေးဝန်ကြီးဇာဗီယာမာတီနက်စ်အချာတို့နဲ့ပနာမာစီးတီးမှာတွေ့ဆုံခဲ့ရမှာအခုလိုပြောခဲ့တာပါပနာမာတူးနှောင်းကိုစီမံခန့်ခွဲရမှာတရုတ်ကွန်မြူနစ်ပါတီကဩဇာပေးထိန်းချုပ်နေတဲ့လက်ရှိအနေအထားကချိန်ချောက်မှုတရားဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနဦးဆုံးဖြတ်ထားကြရူဘီယိုကပြောကြားခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။82ကီလိုမီတာရှိတဲ့တူးနှောင်းအပေါ်တရုတ်ကမလျော်မကန်ဘာဩဇာပေးနေပြီးအမေရိကန်ကဘလို့အရေးယူဆောင်ရွက်မယ်ဆိုတာကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်မှာပြောမှထားတယ်လို့ပဲလူပြောရဲ့သုံးတက်ချက်ပေါ်ပနာမာသမ္မတမူရီနိုကဘာတုတ်ပြန်ခဲ့တယ်ဆိုတာကိုလည်းဖော်ပြပါထားပါဘူးပနာမာထိတ်ချုပ်ရေးအကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့မဆွေးနွေးဘူးလို့ပနာမာသမ္မတမူရီနိုကသတင်းတောက်တွေကိုကြာတာပရိနေတုန်းကတော့ပြောခဲ့ပါတယ်